ကလဖိုနီယာပီနယ်တောင်ပိုင်းမှာလေပြင်းတိုက်ခတ်ပြီးတော့6တွေ့မှုတွေကြောင့်ဒေါ်မီလောင်ကျွမ်းမှုတွေပိုဆိုးလာနိုင်တာကြောင့်မိသားသမားတွေလူဝင်အားနဲ့ဆက်ပစ္စည်းအကူအညီတွေတိုးပြီးတော့ဒီကနေ့ပြင်ဆင်နေကြပါတယ်။အမေရိကန်အမျိုးသားမိုးလေဝသဌာနကတော့ဒီကနေ့လေတိုင်းနှုန်းတနအီကို100ကီလိုမီတာထက်ကျော်နိုင်ခြေရှိတယ်လို့ခန့်မှန်းထားတာဖြစ်ပြီးတော့ကလဖိုနီယာပြည်နယ်တောင်ပိုင်းဒေသတွေမှာကြီးမားတဲ့မီးလောင်နိုင်တဲ့အန္တရာယ်နဲ့ရင်ဆိုင်ရနိုင်တယ်လို့သတိပေးထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလော့စ်အိန်ဂျလိစ်ဒေသမှာဒေါ်မီဆောက်လောင်နှုန်းကအခြေအနေနဲ့နှိုင်းယှဉ်လိုက်ရင်မိသားသမားတွေအနေနဲ့လက်ရှိအချိန်မှာပိုကောင်းမွန်တဲ့ပြင်ဆင်မှုတွေလှုပ်ဆောင်ထားနိုင်တယ်လို့ Los Angeles ခရိုင်မိသားတပ်ဖွဲ့အကြီးအကဲကမနေ့တနင်္လာနေ့ကပြောပါရယ်ဒါပေမဲ့လေတိုင်းတော့အယမ်းမြင့်မှာဖြစ်တဲ့အတွက်မိသားတဲ့နေရာမှာအရေးပါတဲ့လေရင်နဲ့ရေလိုက်လောင်းရတဲ့အစီအစဉ်ကိုတော့ဆိုင်းငံ့ထားရကောင်းဆိုင်းငံ့ထားရနိုင်တယ်လို့ဆိုပါရယ်ပြီးခဲ့တဲ့သတင်းပတ်အတွင်း Los Angeles မြို့အနီးဝင်းစင်ကနေရာလေးခုမှာတော်မီတွေစောင့်လောင်းကာဇာအချိန်ကလေးကလည်းလေအရန်တိုင်လွန်တဲ့အတွက်အဲ့ဒီလိုလေရင်နဲ့ရေလိုက်လောင်းရတဲ့အစီအစဉ်ကိုရပ်နားထားခဲ့ရပါတယ်။အခုချိန်ထိ Student Kilometer 160ကိုမီးလောင်ကျွမ်းခဲ့ပြီးဖြစ်တယ်လို့ဆိုပါရရှင်။